အစ္စရေးနိုင်ငံရဲ့တယ်အဗစ်မြို့လယ်ကိုဒီကနေ့တောက်ကြနေ့မနက်ပိုင်းတုန်းကအီရန်နိုင်ငံလုံဒရုန်းနဲ့ပစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်လူတဦးသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့ပါတယ်လို့အစ္စရေးစစ်တပ်နဲ့အရေးပေါ်ဌာနတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုသတိပေးချက်ထွက်ပေါ်တာမျိုးမရှိခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့ယီမင်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူသီလက်နက်ကိုင်ဖွဲ့ကပြောပါတယ်အီရန်တို့ကြောထောက်နောက်ခံပေးထားတဲ့လေဘနွန်တောင်ပိုင်းအခြေဆိုင်ဟစ်စ်ဘိုလာစစ်သွေးကြွအကြီးတန်းတပ်မှုတစ်ဦးကိုခြေမုံးခဲ့တယ်လို့အစ္စရေးစစ်တပ်ကအတည်ပြုပြောဆိုပြီးရနိုင်ပိုင်းတွင်မှာပဲအခုလိုတိုက်ခိုက်မှုဖြစ်တာဖြစ်ပါတယ်။အမေရိကန်တန်ယုံရုံးခွဲတစ်ခုနီးမှာဖြစ်ခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုသူတို့သိရှိကြောင်းနဲ့တန်ယုံအစအဦးထိခိုက်ပျက်စီးမှုမရှိသလိုအမေရိကန်ရောဌာနေဝန်ထမ်းတွေမှာရောတဦးတယောက်မှဒဏ်ရာရတာမရှိဘူးဆိုတာကိုအမေရိကန်တန်ယုံကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရှေ့သတင်းပတ်ထက်အမေရိကန်ပြည်ထောင်စုကိုတွားရောက်မဲ့ခီးစင်မတိုင်ခင်မှာအခုလိုမျိုးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။ဟူသီနဲ့တခြားအီရန်လက်ဝေကန်လက်နက်ကိုင်အဖွဲ့တွေကဟာမတ်စစ်သွေးကြွတွေဘက်ကနေပို့ပြီးတော့မှရက်တီပါဝင်လာပြီးတော့အခုလိုမျိုးတိုက်ခိုက်တာကြောင့်ဂါဇာမှာစစ်ပွဲတွေပို့ပြီးတော့မှဆိုးဝါးကျယ်ပြန့်လာမဲ့အရေးကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်။